မြန်မာနိုင်ငံတက္ကသိုလ်ပညာရေးနဲ့ကျန်းမာရေးဆိုင်ရာတွေမှာတိုးတက်အဆင့်မြင့်အောင်လုပ်တဲ့အဆိုနှစ်ခုကိုဒီကနေ့ပြည်သူ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မြင့်အောင်နဲ့ရန်ကုန်စေယုံကြီးကိုအဆင့်မြင့်စေယုံကြီးတစ်ခုဖြစ်အောင်လုပ်ဖို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်ကနေပထမဦးဆုံးအကြိမ်အဆိုနှစ်ရက်ကိုတင်သွင်းခဲ့တာဖြစ်တယ်လို့အနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဒါပြင်အမျိုးသားပညာရေးဒီဥပဒေပြဋ္ဌာန်းနိုင်မှုကျန်းမာရေးဒုဝန်ကြီးဟောင်းရဲ့အဆိုကိုလည်းလွှတ်တော်ကအတည်ပြုခဲ့ပါတယ်။အပြည့်အစုံကိုဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့မဆုမြတ်မုံကဆက်ပြီးပြောပြပေးပါရှင်။
ကမ္ဘာပြည်နေပြည်တော်မှာကျင်းပနေတဲ့ပထမအကြိမ်ပြည်သူ့လွှတ်တော်ပြင်ဆင်မှပုံမှန်အစည်းအဝေးဒီကနေ့တောက်ကြနေ့မှာဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်ကလွှတ်တော်မှာပထမဆုံးတင်သွင်းတဲ့ပညာရေးကျန်းမာရေးနဲ့ဆိုင်တဲ့အဆိုနှစ်ခုလုံးအောင်မြင်ခဲ့တာဖြစ်ပါတယ်။ပညာရေးနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အရေးတကြီးအဆိုတင်ခဲ့တာနဲ့ပတ်သက်လို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုရှင်းပြပါတယ်
။ရန်ကုန်တက္ကသိုလ်ကနော်ဝိဆာနဲ့တိပံတက္ကသိုလ်နော်အဲ့ဒီတက္ကသိုလ်ကိုပြုပြင်မွမ်းမံပြီးတော့ဒီနိုင်ငံတကာအဆင့်မီပညာရေးတက္ကသိုလ်တခုဖြစ်အောင်ပေါ့ဥပမာဆိုသင်ကြားနည်းစနစ်ကိုသင်ထောက်ဖို့ပစ္စည်းတွေရောဘာသာရေးဆိုင်ရာပညာရပ်တွေရောအဲ့ဒါတွေနဲ့ပတ်သက်လို့ဒီနိုင်ငံတကာအဆင့်မီအဲ့ဒါပညာတက္ကသိုလ်တခုဖြစ်ဖို့ကိုပညာရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တွေရဲ့တော်တော်ကနေပြီးတော့ရှိတဲ့ကော်မတီကော်မရှင်အဖွဲ့ဝင်တွေရဲ့အသိပညာရှင်အတတ်ပညာရှင်တွေရဲ့ဘာသာရေးဆိုင်ရာကျွမ်းကျင်သူတွေပါဝင်နေတဲ့ကြည့်ကြတဲ့အဖွဲတစ်ဖွဲဖွဲ့ပေးပြီးတော့အဲ့ဒါကိုဆောင်ရွက်ဖို့အဆိုတင်တာကြဟိုဒါအရေးတကြီးအဆိုဖြစ်တဲ့အခါကျတော့ဒီနေ့တခါတည်းစူးနွေးမဲ့လူတွေဖိတ်ခေါ်ပြီးတော့ပညာရေးဝန်ကြီးဌာနလည်းရောက်နေတဲ့အချိန်မျိုးလိုတခါတည်းလှုပ်လိုက်တာအဲ့ဒီမှာအောင်မြင်သွားတယ
်ကျမ်းမာရေးနဲ့ပတ်သက်လို့လည်းဒေါအောင်ဆန်းစုကြည်တနေ့ထဲမှာတင်တဲ့ဒုတိယမြောက်အဆိုအောင်မြင်ခဲ့ပါတယ
်ကျမ်းမာရေးကတော့အများပြည်သူမိကိုအားထားနေရတဲ့ရန်ကုန်စေယုံကြီးပေါ့နော်အဲရန်ကုန်စေယုံကြီးကိုပြုပြင်မွမ်းမံပြီးတော့အဆင့်မြင့်စေယုံကြီးတခုဖြစ်မြောက်ဖို့ပေါ့နော်ဒါပြည်အောင်စုအစိုးရကိုတိုက်တွန်းတာပေါ့အဲ့ဒါလည်းအောင်မြင်နေကြအဲ့ဒါလည်းပြည်အောင်စုဟိုနေပေါ့ကျမ်းမာရေးဝန်ကြီးကသဘောတူပါလေထောက်ခံပါလေအဲ့ဒါကြမဲတော်မခွဲအောင်ခုနပညာရေးဟိုနေနဲ့ပတ်သက်တဲ့ရန်ကုန်တက္ကသိုလ်ဝိဆာသီပံတက္ကသိုလ်ဟာတော့မဲခွဲလိုက်ရတယ်ဒီနောက်ကျမ်းမာရေးကတော့မဲမခွဲရဘူးက
ြဒီကနေ့တောက်ကြနေ့ပြည်သူ့လွှတ်တော်မှာပဲကျမ်းမာရေးဒုတိယဝန်ကြီးဟောင်းဒေါက်တာမြာဦးတင်သွင်းတဲ့အမျိုးသားပညာရေးဥပဒေပြဋ္ဌာန်းရေးအဆိုကိုလည်းလက်ခံအတည်ပြုခဲ့ကြပါတယ်။အခုလိုပညာရေးကျန်းမာရေးကိစ္စတွေတိုးတက်ကောင်းမွန်ရေးအဆိုတွေကိုလွှတ်တော်ကိုယ်စားလှယ်အများလက်ခံအတည်ပြုခဲ့တာကိုကြည့်ရင်ဒီကိစ္စတွေမှာအများဆုံးတိုးတက်အောင်ပြင်ဆင်သင့်ပြီဆိုတာကိုပြသနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။ဖွဲ့ချုပ်ဥက္ကဋ္ဌပေါ့ကျွန်တော်တို့ရဲ့ခေါင်းဆောင်ဒေါက်ဆန်းယူတင်တဲ့အဆိုဆိုလို့ရှိရင်ဒီမဲပေးခွင့်ရှိတဲ့သူက386ဦးမှာဒီထောက်ခံမဲ248ဦးရတယ်နော်ထောက်ခံတဲ့248ဦးရတယ်ဆိုတော့ကျွန်တော်တို့အဖွဲ့ချုပ်ကဒီမှာ40လောက်ပဲရှိတာလေအဲ့တော့ဒီကျန်တဲ့200ကျော်ထောက်ခံတယ်ဆိုရင်တော့ဒါဒီပုံကိုယ်တွေကျန်တဲ့ပုံကိုယ်တွေတွတ်တော်ကိုယ်ဆိုလည်းအားလုံးကလည်းဒါတိုင်းပြည်အတွက်တကယ်လိုအပ်တဲ့အဆိုတစ်ခုတကယ်လည်းဒါဖြစ်သင့်ဖြစ်တတ်တယ်ဟာဆိုတာကိုအားလုံးကနားလည်သဘောပေါက်ပြီးထောက်ခံပြီးတာပေါ်လွင်ပါတယ်ဒါလို့
မြန်မာနိုင်ငံရဲ့ပညာရေးကိုတိုးတက်အဆင့်မြင့်အောင်အကြံပြုဆောင်ရွက်နိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပညာရှင်တွေပါဝင်တဲ့ပညာရေးအကြံပေးအဖွဲ့ကိုဖွဲ့စည်းထားပါတယ်ရှင်